တရုတ်ပြည်သူသမ္မတနိုင်ငံကိုပထမဆုံးအကျဉ်းခီးစဉ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်လာမယ့်ဒီဇင်ဘာလမှာတွားရောက်မှာဖြစ်ပါတယ်။အနောက်နိုင်ငံတွေနဲ့ပလဲနံပါတ်တင့်နဲ့မြန်မာတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အတွေ့ဒေတာရင်းအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံနဲ့လည်းတန်တမာရေးချစ်ချည်မှုတည်ဆောက်ဖို့ကြိုးပမ်းတဲ့ခီးစဉ်ဖြစ်ပြီးတရုတ်အစိုးရဘက်ကလည်းဒေါက်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းမွန်ခိုင်မာအောင်လှုပ်ဆောင်တဲ့ခြေလှမ်းဖြစ်တယ်လို့တရုတ်မြန်မာဆက်ဆံရေးအကဲခတ်တွေကဆိုပါတယ်။ရှင်းလာတဲ့သွားမယ်ဒေါက်အောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်လို့မဆုံမွန်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုရှေ့လဒီဇင်ဘာမှာပထမဦးဆုံးကျင်းသွားရောက်လေ့လာမယ့်ခီးစဉ်ဟာတရုတ်မြန်မာဆက်ဆံရေးအထူးသဖြင့်ဒေသရင်းနိုင်ငံတွေနဲ့ချစ်ကြည်ရင်းနှီးမှုရအောင်တည်ဆောက်တဲ့ခြေလှမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြောခွင့်ရဥညာဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်။သွားမယ်လို့တော့ပြောတယ်။ဒီဇင်ဘာလမှာအများအားဖြင့်ပါဠိရှိတာကတော့နိုင်ငံစီးပွားရေးဆက်သွယ်မှုဒီမြန်မာနိုင်ငံရဲ့အပြောင်းအလဲကြောင့်ဘလို့ဆက်ဖြစ်လာမလဲဆိုတော့အဲ့ဒီ subject လေးကအများရန်ပါတတ်တယ
်။ NLD ပြောခွင့်ရဦးညံဝင်းဟာပါတီကိုယ်စားလှယ်အဖွဲ့ကိုဥဆောင်ပြီးတော့တရုတ်နိုင်ငံကိုကိုယ်တိုင်သွားရောက်လေ့လာခဲ့သူလည်းဖြစ်ပါတယ်။ NLD ပါတီအနေနဲ့တရုတ်နိုင်ငံခီးစဉ်အတွင်းလေ့လာခဲ့တာတွေနဲ့ပတ်သက်လို့ဦးညံဝင်းပြောပြတာက
တရုတ်ပြည်ရဲ့ဟိုပုံမျိုးတိုးတက်မှုတွေသူတို့စီးပွားရေးနဲ့သူတို့ရဲ့ပါတီရဲ့လှုပ်ရှားမှုဆက်သွယ်မှုတွေအဲ့ဒါတွေကိုလေ့လာခွင့်ရ
အခုလိုမျိုးတရုတ်အစိုးရနဲ့မြန်မာနိုင်ငံရဲ့ပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြားအပြန်အလှန်ဆက်ဆံရေးတိုးလာတာဟာတရုတ်အစိုးရရဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်မှာမူဝါဒချမှတ်အဆင့်ဆင့်ဆောင်ရွက်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့တရုတ်မြန်မာဆက်ဆံရေးအကဲခတ်ဒေါ်လာကျော်စောကသုံးသပ်ပါတယ်
။သူတို့ညှိနှိုင်းနေတာတော့ကြာပြီ။ဒေါ်အောင်ဆန်းစုကြည်တရုတ်ပြည်လာရေးလေ။အဲ့တော့ဘသူတွေဖိတ်မယ်ဘလို့အစင်တန်းနဲ့ဖိတ်မယ်အဲ့ဒါမျိုးတွေပေါ့တော်တော်ညှိနှိုင်းနေတာကြာပါပြီအခုမှဟိုဘလို့ခေါ်မလဲအစင်ပြေသွားတဲ့နဲ့တူတယ်ဒေါအောင်ဆန်းစုကြည်လာဖို့ဟိုတရုတ်ဘက်ကလည်းလူလာတယ်ဒေါအောင်ဆန်းစုကြည်ကလည်းလာခြင်းနေတာကြာပါပြီတစ်နှစ်လောက်တောင်ရှိပြီကျွန်မတို့ကြားနေတာအပြန်လာအဲ့ဒါအခုတော့လာပြစ်သွားတာနဲ့တူပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်နေနဲ့ကလည်းသူ့ရဲ့ပုံရိပ်ဖြစ်တဲ့သူကအနောက်တိုင်းကိုတိတ်ရိမ့်နေဆိုတာကိုသူကလည်းနည်းနည်းဘလူးဖော်မလည်းမလိုလားဘူးပေါ့နော်သူအနေနဲ့ကကြားနေတတ်တဲ့လူအထူးသဖြင့်ဒီလူဗမာပြည်တရုတ်ပြည်ရဲ့အင်ကြီးချင်းနိုင်ငံအဖြစ်နဲ့သူကတရုတ်ပြည်ကိုလည်းရင်းနှီးနှီးကောင်းကောင်းမွန်မွန်ဆက်ဆံကျင်တယ်ဆက်ဆံနိုင်တဲ့ပုံရိပ်ကိုသူကလည်းပေါ်ကျင်တာနဲ့အဲ့ဒီတချီးကဖြစ်သွားတယ်နဲ့တူပါတယ်ဟိုကျမဟိုကြားတာတော့ဟိုပြည်သူအတိုင်ပင်ခံကွန်ဖရင့်ဆိုတာရှိတယ်ဗျဟိုစီနိတ်ပေါ့တကယ်အနောက်တိုင်းမှာဆိုရင်တော့စီနိတ်လို့ခေါ်တာပေါ့သူကရွေးကောက်ခံရတဲ့အမျိုးသားလွှတ်တော်မဟုတ်ဘူးသူကအဲအကြံပေးအဖွဲ့ပဲသူကတပ်ပေါင်းစုလက္ခဏာဆောင်တယ်အဲ့ဒီအဖွဲ့ကဖိတ်ထားလို့ပြောတယ်အဲ့ဒီဥက္ကဋ္ဌစီနိတ်ဥက္ကဋ္ဌဖိတ်ထားလို့ပြောတယ
်တရုတ်ဆိုရအနေနဲ့လည်းအထူးသဖြင့်ဒေသရင်းမှာတရုတ်မြန်မာဆက်ဆံရေးမြန်မာနိုင်ငံတွင်းကယင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့မူဝါဒချမှတ်ပြီးအကောင့်ထဲဖော်နေတယ်လို့ဒေါအောင်ဆန်းစုကြည်ဘက်ကလည်းအိန္ဒိယချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမွန်အောင်လှုပ်ဆောင်တာဟာမြန်မာပြည်သူတွေရဲ့အကျိုးစီးပွားလုံခြုံမှုရှိအောင်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ဒေါ်လာကျော်စောကသုံးသပ်ပါတယ်
။အဲ့ဒါကတော့ဒေါက်ချောက်တရုတ်ဘက်ကလည်းဒီလိုရှိတယ်သူရဲ့ဟိုဗာလဲအိန္ဒိယချင်း policy အဲ့ဒါတန်ကင်းတမန်ကင်း policy ဆိုတာရှိတယ်အိန္ဒိယချင်းနေနဲ့ဆက်ဆံရေးပုံမပြည့်ပြည့်အောင်လုပ်ရေးနောက်တစ်ခုကအိန္ဒိယချင်းနေနဲ့ဒီအထူးသဖြင့်အခြေခံအဆောက်အအုံတွေများများလုပ်ရေးပေါ့နော်အဲ့ဒီကိစ္စတွေဘာတွေအားလုံးကိုတရုတ်ကလည်းတော်တော်ဝရီးယားစိုက်ပြီးလုပ်နေတာဖြစ်တာ哦အဲ့တော့ဒေါအောင်ဆန်းစုကြည်လာလိုက်ခြင်းအပြင်ဗမာပြည်သူတွေနဲ့လည်းအဲတစုံတရာသူတို့ပေါ်မှာအမြင်နဲ့ပေါ့ဗမာကောင်းလာမလားလို့တရုတ်ဘက်ကလည်းထင်ပုံရပါတယ်ဒေါအောင်ဆန်းစုကြည်ကလည်းဒီအတွက်ကြိုးစားမှာပါဒေါအောင်ဆန်းစုကြည်ကြည်ရတာလေသူကအင်အားကြီးနိုင်ငံတွေအားလုံးအထူးသဖြင့်အင်ဂျင်နာချင်းအင်ဂျင်နာချင်းအင်အားကြီးနိုင်ငံတွေအားလုံးနဲ့လည်းဆက်ဆံရေးပြည်ပြကောင်းမွန်ခြင်းပုံရပါတယ်ဒါဟာကျမတို့တိုင်းပြည်အတွက်ဘယ်လိုခေါ်မလဲအမြင်ကျယ်တဲ့လူတိုင်းထားတဲ့သဘောထားပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုတရုတ်နိုင်ငံတာဝန်ရှိတဲ့သူတွေဘက်ကတရုတ်နိုင်ငံကိုလာရောက်လေ့လာဖို့ဖိတ်ကြားခဲ့တယ်လို့တရုတ်ကွန်မြူနတီပါတီဘက်ကလည်းမြန်မာနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြောင်းကိုလေ့လာသုံးသပ်တဲ့အနေနဲ့တရုတ်ကွန်မြူနတီပါတီကဟိုကော်မတီဝင်တွေဘက်က NLD ပါတီဌာနချုပ်ရှီယာယုံကိုလာရောက်လေ့လာမှုတွေလည်းရှိနေတာဖြစ်ပါတယ်ရှင်